လစ်ဗျားကမ်းလွန်ပင်နယ်ပြင်မှာရှေ့ပြောင်းနေထိုင်သူဒုက္ခသည်300ကိုစပိန် NGO အဖွဲ့တစ်ခုဖြစ်တဲ့ Proactiva Open Arms အဖွဲ့ကစောင့်ကြံနေတာကတင်လိုက်ပါတယ်။ဒါပေမဲ့အီတလီရဲ့စိတ်ကမ်းတွေအားလုံးကိုပိတ်ထားပြီးဖြစ်တာကြောင့်သူတို့ကိုကန့်ကွက်ခွင့်မပြုနိုင်ဘူးလို့အီတလီပြည်ထောင်စုဝန်ကြီး Matteo Salvini ကပြောကြားလိုက်တာကြောင့်သူတို့အနေနဲ့ပင်လယ်ပြင်တွင်ခရစ်မတ်ပြီးတဲ့အထိဆက်နေရမယ်သဘောရှိနေပါတယ်။ဒုက္ခသည်တွေကအမျိုးသားအမျိုးသမီးနဲ့ကလေးငယ်တွေအပြင်မွေးကင်းစကလေးငယ်တွေလည်းပါဝင်တာကြောင့်ပင်လယ်ပြင်တွင်းကအေးချမ်းတဲ့ရာသီဥတုနဲ့ရင်ဆိုင်ကြမှာဖြစ်ပါတယ်။ဒါပြင်ဒုက္ခသည်တွေထဲမှာကိုယ်ပိုင်အမျိုးသမီးမှပါဝင်ကြောင်းလဲ Open Arms အဖွဲ့ကိုတည်ထောင်သူ Oscar Camps ကပြောပါတယ်။မော်လ်တာနိုင်ငံကလည်းဒုက္ခသည်တွေကိုလက်ခံဖို့ညှင်းဆုပ်ထားတဲ့အပြင်သူတို့အတွက်လိုအပ်တဲ့စာနာရိတ်ခါကိုပါပေးဖို့ညှင်းဆုပ်ထားတယ်လို့ Spain NGO အဖွဲ့ကပြောပါတယ်။မွေးကင်းစကလေးငယ်နဲ့မိခင်ကိုအရေးပေါ်ကူတာမှုပေးဖို့လိုအပ်နေတာကြောင့်မော်လ်တာအစိုးရကိုအကူအညီတောင်းတဲ့အချိန်မှာတော့ရဟရင်နဲ့လာခေါ်သွားတယ်လို့ဆိုပါတယ်။အခုနှစ်အတွင်းအာဖရိကတိုက်ကအီတလီနဲ့မော်လ်တာနိုင်ငံတွေကိုရွှေ့ပြောင်းနေထိုင်ဖို့ကြိုးစားကြသူ1300ကျော်ပင်လယ်ပြင်တွင်တည်ဆုံခဲ့တယ်လို့ IOM နိုင်ငံကရွှေ့ပြောင်းအခြေချနေတဲ့ပြည်များအရေးကိုကြီးဆောင်ပြပေးနေတဲ့အဖွဲ့ကပြောပါတယ်